မြန်မာနိုင်ငံမှာဆရာနာသိမိနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကပ်ရောဂါကြောင့်နေရဆုံးခွာရသူတွေတိတိကျကျတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of
234,000 women, children, and children UNHCR ကပြောပါတယ်။အခုလောက်ကမှ 36,800 ကနေထပ်တိုးလာတာကြောင့်အရင်ကတည်းကစာနာမှုဆိုင်ရာအချက်အလက်ကြုံရတဲ့အခြေအနေတွေပိုဆိုးလာပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Stephen Dujarric နယူးယောက်ကုလသမဂ္ဂရုံးချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီနေ့ဆမ်မန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေ့ရလဲ3,000ကျော်ရှိနေတယ်လို့ပြောဆိုခဲ့ပါတယ်။မကြသေးခင်သတင်းပတ်တီကဆက်လို့တိုက်ပွဲတွေပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လေနေရဆုံးခွာထွက်ပြေးနေကြပြီးစာနာရေးခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါ။ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့အစည်းတွေကစာနာမှုထောက်ပံ့နေပေးရဖို့အသင့်ရှိနေပေမဲ့တွာလာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။